ပါကစ္စတန်နိုင်ငံကရာချီမြို့စစ်မှုဆောင်ရဝင်းအတွင်းဗန်ယုံွယ်တစ်ခုမှာစနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်လူ10ဦးသေဆုံးပြီးတော့12ဦးဒဏ်ရာရခဲ့တယ်လို့ရဲကအတည်ပြုပြောဆိုပါတယ်
ကျွန်တော်က
စုံစမ်းနေတဲ့ဖြစ်ကြောင်းနဲ့လူ10ဦးသေဆုံးပြီးအနည်းဆုံး12ဦးဒဏ်ရာရရှိသွားခဲ့ကြောင်းအကြီးအကဲပါကစ္စတန်ရဲ့အရာရှိစာရတ်နဝတ်ရှိတ်ကပြောကြားသွားတာပါမြို့ရဲ့အရင်ကပြည်ရာပိုင်လိုင်းတွေနဲ့ဓာတ်ငွေပိုင်လိုင်းတွေအပေါ်မှာတိစောက်ထားတဲ့အတွက်ကြောင့်ဓာတ်ငွေယူဆိတ်မှုဖြစ်ပြီးပေါက်ကွဲတာဖြစ်နိုင်ကြောင်းရဲအရာရှိကပြောဆိုပါတယ်ပောက်ကွဲမှုအကြောင်းရင်းကိုသိချသိနိုင်ဖို့ကြွမ်းကျင်သူတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့လည်းရဲအရာရှိကြီးကပြောဆိုပါရယ်ပါကစ္စတန်ရဲ့အကြီးဆုံးဗန်ကြီးတစ်ခုဖြစ်တဲ့ Habib ဗန်ရဲ့ရုံးခွဲတစ်ခုမှာပောက်ကွဲခဲ့တာပါဗန်ရုံးအဆောက်အဦစူးစူးဝါဝါပျက်စီးသွားတယ်လို့အနီးနားမှာရှိတဲ့ဓာတ်ဆီတိုင်းတဆိုင်လည်းထိခိုက်ပျက်စီးခဲ့ပါရယ်ဒါအပြင်အနီးနားမှာရပ်ထားတဲ့ကားတွေလည်းပျက်စီးသွားခဲ့ပါရယ်ခင်ဗျာ